ကျမကနူးပန်ပါတိုင်းရင်းသားဒေသကသတင်းတွေကိုစမင်းနဲ့အတူတင်ဆက်သွားမှာပါမနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာရခိုင်ပြည်နယ်ကမဲဆန္ဒနယ်အများအပြားမှာရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီရတပကတရားမဝင်သေးတဲ့စီးရင်တွေအများအနှံ့ရရှိတယ်လို့သိရပါတယ်ဒီနေ့မနေ့မှာစစ်တွေနဲ့ပေါက်တော်မျိုးနယ်တွေမှာရတပကအနှံ့ရတယ်ဆိုတာကိုအတိပြုနိုင်ပြီလို့စစ်တွေမျိုးနယ်ပါတီဥက္ကဋ္ဌဦးအောင်မြကျော်ကပြောပါတယ်တခြားကြောက်တော်ပုံနာကျွန်းမြောက်ဦးမင်းပြရသေးတောင်နဲ့ကြောက်ဖြူမြို့နယ်ကမင်းဆန္ဒနယ်တွေမှာလည်းရတပပါတီကအနံ့ရနေတယ်လို့သတင်းရရှိထားပေမဲ့အတည်ပြုမပြောနိုင်သေးဘူးလို့သူကပြောပါတယ်
။မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီရဲ့လက်ရှိစည်းရင်းအရာအမတ်လောင်း၁၀ရောက်ခန့်နိုင်ဖို့တည်ချနေပြီးတော့တပြည်လုံးမှာ၁၅ရာခိုင်နှုန်းခန့်နိုင်မယ်လို့ပါတီကခန့်မှန်းထားပါတယ်။ပါတီအတွင်းရေးမှူးကကြိတ်မရောမြို့နယ်မှာအနိုင်ရပြီးတော့မြို့နယ်အလိုက်မှာတော့ရေးတမြို့နယ်လုံးမှာနိုင်ပြီးတံဖြူစရက်မှာနှစ်နေရာဘလူးကျွန်းမှာသုံးနေရာကြိတ်မရောမှာတနေရာနဲ့ပေါင်မြို့နယ်နှစ်နေရာမှာအနိုင်ရတယ်လို့သိရပါတယ်။မှုတုံမြို့နယ်မှာပြည်နယ်လွတ်တော်တစ်မှာအမတ်လောင်းအပြတ်နိုင်ပေမဲ့ပြည်နယ်လွတ်တော်နစ်မှာတော့ဂျိုတင်မဲကြောင့်ရှုံးဖို့ရှိတယ်လို့မဲယုံမှကြီးကြပ်သူတဦးကပြောပါတယ်။
ကချင်ပြည်နယ်အတွင်းရှမ်းလူဦးရေများတဲ့မိုးကောင်းမြို့နယ်နမတီတိုက်နယ်တွေမှာရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီပါတီခေါ်ကြားဖြူပါတီကအသာစီးရနေပေမဲ့ကြိုတင်မဲတွေကြောင့်အနိုင်ရဖို့မတိချသေးဘူးလို့ကိုစလင်လောင်းတူဦးဖြစ်တဲ့စောသန်းမြင့်ကပြောပါတယ်မနေ့ကမွန်းညင်းမြို့နယ်မှာလည်းပြည်သူလူထုပေးတဲ့မဲအရေအတွက်နဲ့အသာစီးရထားပေမဲ့ကြိုတင်မဲတွေကိုရည်တဲ့အခါမှာတော့နိုင်တဲ့အခြေအနေကမတိချတော့ဘူးလို့ပြောပါတယ
်ရွေးကောက်ပွဲမှာမြန်မာစစ်အစိုးရကသူတို့ရဲ့ပါတီအတွက်ကြိုတင်မဲအများအပြားကောက်ခံထားတဲ့ဂျားကဂျားဖြူပါတီခေါ်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီအနိုင်ရတဲ့မြို့နယ်တွေအများအပြားရှိနေတယ်လို့ဂျားဖြူပါတီတာဝန်ရှိပုဂ္ဂိုလ်တဦးကပြောပါတယ်အဲ့ဒီမြို့နယ်တွေကတော့ရှမ်းပြည်မြောက်ပိုင်းမှာဆိုမူဆယ်နမ်ခမ်ကြောက်မဲရှမ်းပြည်တောင်ပိုင်းမြို့နယ်တွေကတော့လိုက်ခမွန်းကွန်းလန်ခွကွန်ဟင်းမဲဆန္ဒနဲ့အမတ်တဲ့ရှမ်းပြည်ရှေ့ပိုင်းမုံယောင်းနဲ့တခိရိတ်မြို့နယ်မှာတော့အပြတ်သားနဲ့အနိုင်ရတယ်လို့ကြားဖြူတာဝန်ရှိသူတို့ကပြောပါတယ်။ကြားဖြူပါတီဥက္ကဋ္ဌဦးဆိုင်အိုက်ပုဂ္ဂိုလ်တိုင်းပြည်နယ်လွတ်တော်အဆင့်ပါဝင်ရှင်ပြိုင်တဲ့ဒိန်ဒီမြို့နယ်မှာတော့မဲဆန္ဒနဲ့အမတ်နှစ်မှာအနိုင်ရသွားပါတယ်
။ချင်းတွတ်တက်ရေးပါတီ CPP ကချင်းပြည်နယ်ဖလန်းမြို့နယ်မှာမဲအပြတ်အသတ်နဲ့လွတ်တော်၃ရက်စလုံးမှာအနိုင်ရရှိသွားတယ်လို့သိရပါတယ်။ဖလန်းမြို့နယ်မှာအမျိုးသားလွတ်တော်နေနေရပြည်သူလွတ်တော်တနေရနဲ့ပြည်နယ်လွတ်တော်နေနေရအနိုင်ရရှိသွားတယ်လို့ဖလန်းမြို့ပြည်နယ်လွတ်တော်ကိုစလေလောင်းနေရကအနိုင်ရရှိသွားတယ်ဥနတ်ထန်းကပြောပါတယ်အနိုင်ရရှိသွားတဲ့လွတ်တော်ကိုစလေလောင်းတွေကတော့ဥခေါင်လင်းပြည်သူလွတ်တော်ဥခွန်ခန်းအမျိုးသားလွတ်တော်မဲဆန္ဒနဲ့တဲ့ဥစွန်လိုက်ထန်းအမျိုးသားလွတ်တော်မဲဆန္ဒနဲ့နဲ့ဥနတ်ထန်းပြည်နယ်လွတ်တော်မဲဆန္ဒနဲ့တဲ့နဲ့ဥနိုဆန်ပြည်နယ်လွတ်တော်မဲဆန္ဒနဲ့နှစ်တို့ဖြစ်ပါတယ်ချင်းအမျိုးသားပါတီ CNP ကဟာခါထန်တလန်မြို့မှာထိတ်ဆုံးကနေဥဆောင်နေပေမဲ့မင်းစင်းတွေမြို့ပေါ်ကိုမရောက်လာသေးတဲ့အတွက်အတိအကျမပြောနိုင်သေးဘူးလို့ဥက္ကဋ္ဌဦးစိုးစံကပြောပါတယ်
။ကျမကချမ်းလွန်ပါခုသတင်းလှော်တဲ့ပုတ်ကိုကြားကြရမှာပါ။ကရင်ပြည်နယ်အတွင်းနယ်စပ်မြို့တွေဖြစ်တဲ့မြဝတီနယ်ဖျားသုံးစုမြို့တွေမှာကရင်လက်နက်ကင်တပ်ဖွဲ့တွေနဲ့မြမစစ်တပ်တို့ကြားမနေ့ပိုင်းကစပြီးတိုက်ပွဲတွေဖြစ်ပွားနေပါတယ်။တင်းစိတ်ချင်းတွေကိုခွန်အောင်မြတ်ကစူးစီးထားပါတယ်။
မွန်လွဲပိုင်းမှာတော့မြဝတီမှာတိုက်ပွဲတွေဆက်ဖြစ်နေပြီးဖျားသုံးစုကမြို့ပေါ်နေရာတော်တော်များများကိုတိုးတက်သောကရင်ဗုဒ္ဓဘာသာတပ်ဖွဲ့တွေကစုမိုးထားလိုက်ပါတယ်မြဝတီမှာတော့လက်နက်ကြီးနဲ့အပြန်အလှန်ပစ်ခတ်မှုကြောင့်အရတား3ဦးသေဆုံးပြီးနေရာရသူ22ဦးမြဝတီစေုံကြီးမှာရောက်နေပါတယ်မြဝတီမှာတော့တိုက်ပွဲတွေကဒီနေ့မနေ့ဆက်တင်ဖြစ်ခဲ့တာလို့ GKBA ကိုဦးဆောင်တဲ့တမဟာငါမြူဟာမူဘုံမှုချုပ်စောလဝဲခေါ်ဘုံတခမွေးကအခုလိုပြောပါတယ
်ဟုတ်ကဲ့ဟုတ်ကဲ့သူကနာအဖနာအလုံးရင်းနဲ့ကျွန်တော်တို့တဒါထဲမှာသူကအလုံးနဲ့ဝင်ပြီးတော့မှအဲ့မှာတက်ကွာဆက်ဖြစ်တယ်နော
်နေ့ခင်းပိုင်းမှာတော့ပြစ်ခတ်မှုတွေကျဲတော့ပြီးမြို့သူမြို့သားတွေကိုမြို့ထဲကထိတ်ကွာသားချဖို့မြန်မာစစ်တပ်ကကြီးညာချက်ထုတ်ခဲ့ပါတယ်အဲ့ဒီနောက်ပိုင်းမြို့ထဲမှာတိုက်ပွဲတွေခက်စစ်စစ်ဖြစ်နေခဲ့တယ်လို့မြို့မှာကြာနေတဲ့သူတချို့တွေကပြောပြပါတယ
်ခါခါရတဲ့ဘောဘောခါခါရဟဲ့ခါ
မြဝတီတိုက်ပွဲကြောင့်ခေါင်းနဲ့ချီတဲ့တခွက်တွေထိုင်းနိုင်ငံမဲဆောက်ကိုထွက်ပြေးလာပြီးနေချားစောက်တက်ကစောင့်ရှောက်ထားပါတယ်။ဘုရားသုံးစုမြို့မှာတော့နေ့ခင်း7နိုင်လောက်ကတိုက်ပွဲဆက်ဖြစ်ခဲ့တာပါ။တိုက်ပွဲကြောင့်မြန်မာစစ်အစိုးရဘက်ကနေရောက်ကြဆုံးပြီးလက်နက်ကလည်း DKBA ကတင်းစီရမိတယ်လို့ DKBA မြူဟာမွန်းကပြောပါတယ်။အဲ့ဒီတိုက်ပွဲကြောင့်ဘုရားသုံးစုဒီတပ်ခံတွေကကြောက်လန့်နေကြတယ်လို့ဒီတပ်ခံတယောက်ကပြောပါတယ
်။အခုသုံးစုကရာချီနေရတော့ဘလို့ညိနေတာပေါ့ဟို။အခုလက်ရှိအနေထားကကားရစ်ဆန့်ကလေးသွားတာလည်းမတွေ့ဘူးအဲပြီးတော့လူလူတာကသူ့အိမ်အမှဆင်းနေမယ်တိုက်ထက်မှာဝင်နေမှာပဲဟိုအပြင်ထွက်တာတော့မတွေ့ဘူးပေါ့
အခုတရင်ရေးသားတဲ့အချိန်ကြီးတော့တိုက်ပွဲတွေဆက်လက်ဖြစ်နေသေးပါခင်ဗျာ